ရုရှားကျင်းထောင်ထဲမှာလွန်ခဲ့တဲ့တရက်နှစ်ပတ်ကတည်ဆုံသွားတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်ဆေးနာဗယ်နီရဲ့ဒီအသုဘအခမ်းအနားကိုမိသားစုကဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပါတယ်။အသုဘအခမ်းအနားကျင်းပတဲ့ဖျားစစ်ကောင်အခိုးကြောင့်အပြစ်မှာသူ့ရဲ့ရုပ်အလောင်းကိုမကျော်ဒီသူ့ရုပ်အလောင်းကိုမြှုပ်နှံထားတဲ့တင်းကျိုင်းအပြစ်မှာပါလုံခြုံရေးတွေအထူးထက်ချထားတဲ့ကြားကသူ့ရဲ့နောက်ဆုံးခရီးကိုလာရောက်နှုတ်ဆက်သူထောင်ထဲကြီးရှိခဲ့ပါတယ်။မော်စကိုအရှိတောင်ပိုင်းအရင်နာဗယ်နီနေထိုင်ခဲ့တဲ့နေရာနာကဖျားရှိခိုးချောင်းမှာဝိပုဝဲအခမ်းအနားကိုနိုင်ငံခြားတပ်သမားတချို့တက်ရောက်ခဲ့ကြတဲ့ထက်မှအမေရိကန်တပ်မတ်ကြီးလည်းပါတယ်လို့ဒီဖျားချောင်းအပြင်မှာရှိနေတဲ့နိုင်ငံခြားသတင်းတောက်တွေကပြောပြပါတယ်။ဝိပုဝဲအခမ်းအနားအပြီးသူ့ရဲ့ရုပ်အလောင်းကိုအနားကတင်းချိုင်းကိုတက်ယူသွားပြီးတော့မမြုပ်နှံခင်အခောင်းကိုမိသားစုကဖွင့်ပေးထားတဲ့အတွက်လာရောက်နှုတ်ဆက်ကြသူအများပြည်သူအနေနဲ့ရုပ်အလောင်းကိုမြင်တွေ့ခင်ရခဲ့ကြပါတယ်။အတိတ်ဆက်ဝိုင်းမြောက်ပိုင်းမှာရှိတဲ့ရုရှားအချင်းစခန်းကြီးထဲမှာနာဗယ်နီတေဆုံးသွားခဲ့ပြီးတဲ့နောက်သူ့ရုပ်အလောင်းကိုသူ့အမေကိုအနာဘယ်နီကချက်ချင်းကြီးရှိခွင့်မပေးခဲ့သလိုအစပိုင်းမှာလည်းအချင်းယုံအတုပါချဖို့အတွက်မိခင်ဖြစ်သူကိုအကြက်ကင်ခဲ့တယ်လို့မိသားစုကပြောပါတယ်။သူဘာကြောင့်တေဆုံးခဲ့တယ်လဲဆိုတာတော့ခရက်တီရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်နာဗယ်နီနေသွားခဲ့တဲ့ဒီမာရီရိုခရိုင်ထဲမှာအတုပါချခွင့်အနာဘယ်နီစီကမရခင်သူ့ရဲ့အတုပါအခမ်းအနားကျင်းပဖို့မော်စကိုမြို့တော်ထဲမှာရှိတဲ့ဖျားရှိခိုးကြောင့်တချို့ကလက်မခံခဲ့ဘူးလို့သူ့ရဲ့လုပ်ဖော်ခိုင်းဘက်တွေကပြောပါတယ်။အလက်ဆေးနာဗယ်နီတေဆုံးကြောင့်တရင်ထွက်လာပြီးတဲ့နောက်မော်စကိုမြို့ထဲမှာပန်းတွေဖျောင်းနိုင်တွေထွန်ပြီးဝန်ထဲကြောင့်ပြတ်တသူတရားထက်မနည်းလဲဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့လဲဖမ်းခံနိုင်ရတဲ့အန်ဒီယယ်တွေရှိတဲ့ကြားကပဲထောင်ထဲချီကသူ့ရဲ့နောက်ဆုံးခရီးကိုပို့ဆောင်ခဲ့ကြတာဖြစ်ပါတယ်ရှင်။